မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုတွေတိုးလာတဲ့အမျှတစ်ပတ်မှာနေ့စဉ်စားဝတ်နေရေးအတွက်လှုပ်ရှားရုန်းကန်နေရတဲ့ကြားကပဲကိုဗစ်ကာကွယ်ရေးဆိုင်ရာလိုင်းလာဆွေးနွေးမှုပေါ်ရောက်သူတွေကြောင့်ရခိုင်ပြည်နယ်မုံပြည်နယ်နဲ့မန္တလေးတိုင်းကဒေသခံတွေကြားစိုးရိမ်မှုတိုးလာတဲ့အကြောင်းကိုတင်ပြကြင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံအကြမ်းကြီးဝန်ကြီးဌာနရဲ့စောက်ကြာနေများ၈နာရီသတင်းထုတ်ပြန်ကြရရန်ကုန်မန္တလေးနဲ့မော်လမြိုင်မြို့တွေကတက်ခွဲနမူနာ2500နီးပါးကိုစစ်ဆေးခဲ့ရမှာကိုဗစ်ကိုတွေ့ရှိသူလူနာသစ်159ဦးတိုးလာပါတယ်။ပြည်တွင်းကအချင်းချင်းကူးစက်မှုတွေခံမင်းများစားတွေ့လာရတဲ့ရခိုင်ပြည်နယ်မှာတော့စစ်တွေနဲ့ကြောက်ပြူဟာကူးစက်မှုမြင့်မားနေတဲ့ဖြစ်ပြီးလူတချို့ရဲ့ကိုဗစ်ဆန်ရနိုင်နာရမယ့်အစည်းကမ်းပေါ်ရောက်မှုကြောင့်ဆွေးင်ကြအခြေအနေတွေရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံးအတွင်းမှာစစ်တွေမျိုးကန်ကိုစိုးစောထွန်းကပြောပါတယ
်။လူလူတွေမှာတော့ဒီပို့ကူးစက်မှုတွေရကြမတော်တဲ့အပေါ်မှာစိုးရင်စိတ်တွေကတော့ရှိနေတုံးပါပဲ။အဲ့တော့လော်ဒောင်းချတဲ့အနေနဲ့တင်းဝင်းမှုတွေအနေထားတွေကကြတော့တဖြည်းဖြည်းနဲ့အနေငယ်နေလာပြီးတော့မှလူတွေတော့လာမုန်းကားတဲ့တဖြည်းဖြည်းပုံများလာပါလေကြ။အဲတစ်ဖက်မှာလည်းပဲအခြေခံသွင်းစားတွေမှာမလွတ်တာမချောင်တာပေါ့လေ။သူတို့မှအပြင်ကိုထွဲပြီးတော့မှလုံးလာတဲ့အခြေအနေမှာရှိပါတယ်။အခုဆိုလဲပေါ်မှာလူတွေပို့ပြီးတော့များလာနေပြီ။ပြီးလို့ရှိရင်ဒီမာစတာတွေဟာဒီလေတဖြည်းဖြည်းနဲ့နေလာတာတွေ့ရတယ်ကြ။စိတ်တင်းနေရွေးရည်လို့ပြောလို့ရပါလေကြ။တချို့ကလည်းပဲပေါ်တိပေါ်စားနေလာကြတဲ့သူတွေလည်းတွေ့နေရပါလေကြ။
မန္တလေးတိုင်းဟာကိုဗစ်ကာလအစောပိုင်းမှာတင်းကျပ်စွာကင်တွေခဲ့ပြီးကန့်သက်တားဆီးမှုတွေထိကျော့ပြီးနောက်ပိုင်းပြီးခဲ့တဲ့ရက်ပိုင်းကစလို့ကူးစက်မှုတကြော့ပြန်တစားစားတိုးလာတဲ့အတွက်ကူးစက်မှုအများများတဲ့ရခိုင်ပြည်နယ်ရန်ကုန်တိုင်းနဲ့မန္တလေးအကြားအသွားလာမြို့ဝင်အတွက်လမ်းကြောင်းတွေကိုပြန်လည်ကျင်းပလာတယ်လို့မန္တလေးတိုင်းအောင်မြင်သာသံမြို့နယ်ကကျောင်းစီယာဦးညွန့်နယ်ကပြောပါတယ
်ရန်ကုန်ကလည်းမန္တလေးဝင်တဲ့ကားတွေကတော့အဝင်မခံတော့ဘူးအထွက်လည်းမရှိဘူးပေါ့နော်ရခိုင်မကဝင်လည်းအဝင်မခံတော့ဘူးကဒီနေ့ကသာပြီးတော့လိုင်းကြီးတော့မပြေးကြတော့ဘူးပေါ့နော်နယ်ချက်တော့ကားလေအဆောက်ရဘူးဆိုပြီးတော့ကျွန်တော်တို့ကားကြီးကွင်းတွေပါအကုန်လုံးပိတ်သွားကားကြီးကွင်း၅ကွင်းရှိရလဲပိတ်သွားတယ်ဗျအဲခုကုန်ကားကြီးတွေကတော့ဝင်ဝင်ပေးမယ်ဆိုကြားတယ်ဝင်ဝင်ပေးတဲ့နေရာမှာတဲ့ကားလာတဲ့ဒရိုက်ဘာဆင်းပြီးတော့မာလီမျိုးကန်ကကားကိုမောင်းမယ်လိုအပ်တဲ့နေရာကိုချပေးမယ်နောက်ကားကြီးအဲ့နေရာပြန်ပို့ပေးမယ်ပေါ့နော်ပုံစံစည်းစိမ်ရှိတဲ့ခါကျတော့သာသေးစီစီမတက်တာပေါ့နော
်မန္တလေးတိုင်းအစိုးရရဲ့ဂျာသာပတိနေတရားဝင်ထုတ်ပြန်ကြရာမြန်မာနိုင်ငံတွင်နေအိမ်မှာပဲနေရေး stay at home အစီအစဉ်သတ်မှတ်ခံရတဲ့မြို့နယ်ကလာရောက်သူတွေအဲ့ဒီမြို့နယ်တွေကိုတွားရောက်ပြီးမန္တလေးကိုပြန်ဝင်လာသူတွေဟာဒေသအာဏာပိုင်တွေကစီစစ်ပြီးမှသာယူတဲ့ပြန်ဝင်ခွင့်ပေးမှဖြစ်တယ်လို့အမိန့်ထုတ်ထားပါတယ်လိုအပ်ရင် quarantine 14ရက်နဲ့နေအိမ်မှာသီးခြား9ရက်နေရမယ်လို့ပြဋ္ဌာန်းထားပါတယ်မွန်ပြည်နယ်မှာတော့ကိုဗစ်ကြောင့်တဦးသေဆုံးခဲ့ပြီးကူးစက်ခံရသူ40နီးပါးရှိလာတဲ့အထက်အများစုကမော်လမြိုင်မြို့ကဖြစ်ပါတယ်။ကိုဗစ်ကူးစက်မှုတိုးလာတဲ့အတွက်လူတွေကြားစိုးရိမ်စိတ်များလာတယ်လို့မော်လမြိုင်မြို့သူဒေါ်မင်းမီလက်ကရှင်းပြပါတယ်
။စိုးရိမ်မှုနေထားတာရှေ့ကဆိုလို့ရှိရင်တော့20ခန်းလောက်ပဲရှိမယ်အခုတော့50ခန်းလောက်ရှိလာပြီပေါ့နော်။အဲဒီလူများလာတယ်ဆိုတော့လေဟိုစီးပွားရေးတော့လည်းနည်းနည်းတော့ဟောက်လာကြတာပေါ့နော်။စီးရိမ်မထွက်ရဘူးဆိုတော့ဒီနေ့ကတော့ရထားကစားပြီးမပြေတော့ဘူးလို့တော့ပြောတာပေါ့နော်။ကားဝင်နေရတော့နည်းနည်းလူကတော့ချောင်းနေတော့မယ်ပေါ့နော်။ဟိုအဝေးပြေးကားတွေပေါ့နော် express တွေ။အရင်အတွက်နေသွားတော့ပေါ့။မလုံးမြိုင်မှာရခိုင်ကပြန်လာတော့နေတယ်။အဲဒီရန်ကုန်လာတဲ့လူနာတွေကြောက်ပဲဒီမှာကူးစက်တာရှိနေသေးတယ်ပေါ့
။အခုလိုကိုဗစ်ကူးစက်သူများပြားလာတာကြောင့်ရန်ကုန်တိုင်းအတွင်းမှာဖောင်ကြီးနဲ့မြန်မာနိုင်ငံဘောလုံးအကယ်ဒမီတောင်းတက္ကသိုလ်များဆေးရုံတွေမှာယာယီလူနာဆောင်တွေတိုးချဲ့သွားဖို့ကိုဗစ်ရောဂါလက္ခဏာတန်လျာရှိလူနာတွေကိုရိုးမအင်အားတွေမှာယာယီထားရှိသွားဖို့နဲ့ကိုဗစ်လူနာတွေကုသပေးနေတဲ့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေတည်ထောင်နေထိုင်နိုင်မှုနေရာတွေကိုကျန်းမာရေးဝန်ကြီးဌာနကစီစဉ်နေကြောင်းသိရပါတယ်ခင်ဗျာ။